ကိုဗစ်ကာယောဂါကာကွယ်ဆေးတွေကိုမြန်မာနိုင်ငံလူဦးရေထက်ဝက်လောက်ကိုတစ်နှစ်အတွင်းထိုးပေးဖို့ရည်မှန်းထားကြောင်းကျန်းမာရေးနဲ့အကစားဝင်ကြီးဌာနတာဝန်ရှိသူကပြောဆိုလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါ။အိန္ဒိယနိုင်ငံထိုးကိုဗစ်ယောဂါကာကွယ်ဆေးကိုဗစ်ရှိသတန်းခွဲကိုဇန်နဝါရီလ28ရက်နေ့ကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့စေတနာရှင်ဝန်ထမ်းတွေကိုပထမတော့အနေနဲ့စတင်ထိုးနှံပေးနေတာပါ။ကာကွယ်ဆေးပထမဆုံးထိုးနှံပေးနေတဲ့နှစ်ရတကာလအတွင်းမှာလူဦးရေ 68,000 ကျော်ကိုထိုးနှံပေးခဲ့ပြီးဖြစ်ပါတယ်။အိန္ဒိယနိုင်ငံကနှစ်နိုင်ငံအစိုးရကြားချစ်ကြည်ရေးလက်ဆောင်ဖြစ်ပေးထားတဲ့ဒီကာကွယ်ဆေးတွေကိုဖေဖော်ဝါရီလ5ရက်နေ့ကနေစပြီးဦးစားပေးအဆင့်လိုက်ပြည်သူတွေကိုစတင်ထိုးနှံပေးသွားမှာဖြစ်ပြီးတစ်နှစ်အတွင်းလူဦးရေထက်ဝက်လောက်ကိုထိုးနှံပေးနိုင်ဖို့မျှော်လင့်ကြောင်းလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဗဟုကုသရောဂါတိုက်ဖျက်ရေးဌာနခွင့်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီကပြောပါတယ်။ဒီ
မှာခုလက်ရှိမှာကာကွယ်ဆေးတွေဒီကိုဗစ်ရှိပေါ့နော်အိန္ဒိယကတန်30ဝယ်ပါတယ်တန်30ဒီကျမတို့ရဲ့စုစုပေါင်းလူဦးရေရဲ့နော်26နဲ့28ရာခိုင်နှုန်းလောက်ရှိပါတယ် WHO ရဲ့ COVAX အဖွဲ့အစည်းကနေပြီးတော့ရနိုင်တာကျမတို့လူဦးရေ20ရာခိုင်နှုန်းရမှာဖြစ်ပါတယ်အဲဒါဆို20ရာခိုင်နှုန်းဆိုတော့20နဲ့26နှုန်းပေါ့46ရာခိုင်နှုန်းလောက်ကတော့ဒါ2021အတွင်းမှာကျမတို့ဒါချုပ်မုံမိနိုင်တယ်ထိုးနိုင်နိုင်တယ်လို့ဒါတွေးပြလို့ရပါတယ်
အိန္ဒိယကနေဝယ်ယူထားတဲ့ကာကွယ်ဆေးတွေကဆေးလုံးရည်နှစ်တန်းကိုဖေဖော်ဝါရီလအစောပိုင်းမှာရောက်ဖို့ရှိနေပြီးကိုဗတ်အဖွဲ့ဝင်နိုင်ငံတွေစီပေးပို့မဲ့ကာကွယ်ဆေးတွေကိုလည်းမြန်မာနိုင်ငံအနေနဲ့မက်စတာအတွင်းမှာရရှိနိုင်ဖို့မျှော်မှန်းထားပါတယ်။ပြည်တွင်းမှာအသုံးပြုသွားမဲ့ကာကွယ်ဆေးတွေနဲ့ပတ်သက်လို့ဒေါက်တာခင်ခင်ကြီးက
ခုကာကွယ်ဆေးတွေနဲ့ပတ်သက်လို့ရှိရင်နော်အိန္ဒိယကာကွယ်ဆေးတွေသုံးမယ်ကိုဗတ်ကနေပြီးတော့ WHO ကိုဗတ်ကနေပြီးလာတဲ့ကာကွယ်ဆေးတွေသုံးမယ်။ဒါအပြင်တရုတ်နိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံတော်ကောင်စီဝင်မက်စတာဝန်ကြီးလာတော့လည်းကာကွယ်ဆေးသုံးသိန်းကိုပေးမယ်လူတန်းမယ်ဆိုတာပြောတာရှိပါတယ်အဲ့မှာလဲတရုတ်ရဲ့ဘယ်ကာကွယ်ဆေးပေးနေတော့မသိပါဘူးလက်ရှိအနေထားရတော့တရုတ်ရဲ့ကာကွယ်ဆေး၄မျိုးပါဆိုလို့ရှိရင် early or limited use ရင်း၈ခုထဲမှာသူတို့၄ခုပါပါတယ်မက်ရှာကာကွယ်ဆေး၂ခုပါပါတယ် oxford တစ်ခုဖြစ်ပါတယ်ပြီးဘာရက်ဘိုင်ိုတက်ကတစ်ခုဖြစ်ပါတယ်ဒါတော့ခုနပြောလို့ early or limited use တင်မှာပါတယ်၈ခုပါဖြစ်ပါတယ်၈ခုမှာမှတရုတ်က၄ခုမှာဘယ်ကာကွယ်ဆေးရရှိမလဲဒါနဲ့ပတ်သက်ရင်တော့မသိသေးပါဘူးသက်ဆိုင်ရာအဖွဲ့တွေတော့ညှိနှိုင်းပေါင်းဆက်ပြီးတော့ဆောင်ရွက်နေမှာဖြစ်ပါတယ်
ကိုဝင်ဆောင်အမျိုးသမီးတွေ노တိုင်မီခင်တွေနဲ့ကိုဗစ်ယောဂါကူးစက်ခံရသူတွေအပါအဝင်ယောဂါပျောက်ကင်းတာ14ရက်မပြည့်သေးသူတွေအပြင်အသက်18နှစ်ယောက်ရှိသူတွေကလွယ်လို့ယောဂါကာကွယ်ဆေးထိုးနှံနိုင်တယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ကာကွယ်ဆေးနဲ့ပတ်သက်ပြီးသတင်းအချက်အလက်အမှားတွေကိုမယုံကြဘူးလို့လည်းဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ်။
နောက်ထပ်ဘယ်ကာကွယ်ဆေးတွေဝယ်မလဲဆိုတာကတော့လက်ရှိကာကွယ်ဆေးတွေရဲ့သူ့ရဲ့စိတ်ချရမှုဘေးကင်းလုံခြုံမှုကထပ်ထပ်ပြီးတော့ထွက်လာနိုင်ပါတယ်။အချို့အပြင်ပြောချင်တာကတော့ကျမတို့လည်းနိုင်ငံတကာအတွက်အားနည်းတဲ့ကောင်းမွန်တဲ့စိတ်ချတဲ့ကောက်ွယ်ဈေးကိုဒါထိုးနှံပေးနေတာဖြစ်တဲ့အတွက်ကြောင့်မို့ဟိုသတင်းမားတွေကိုမယုံပါနဲ့သတင်းမားတွေလည်းမရှင်းပါနဲ့အသေးစိတ်သိချင်တာရှိရင် 2019ကိုမေးပ
ါနိုင်ငံတွင်းယောဂကောက်ွယ်ဈေးစတင်ထိုးနှံပေးနေချိန်မှာပဲအတီးပြူလူနာတစ်နှစ်ကိုပြန်မြအနေနဲ့300ကျော်လောက်ရှိနေပါတယ်ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဇန်နဝါရီလ28ရက်နေ့အထိထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာကာယယောဂကြောင့်သေဆုံးသူ3100ကျော်နဲ့ယောဂကုသခံရသူပေါင်းက33900ကျော်ရှိနေပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။